နိုင်ငံတော်လေးဝက်ချက်အုပ်တွေပေါက်ပြမှုနဲ့ထောင်နာကရနစ်ချခံနေရတဲ့ရိုက်တာသတင်းတော်ကိုအလုံးနဲ့ကိုကျော်စိုးတို့ကိုသမရရဲ့လူငင်းချက်နာကိုအမိတ်နဲ့လွတ်မြောက်လာတဲ့အပေါ်အမေရိကန်သမရအင်ပီရိုကကြိုဆိုလိုက်ပါတယ်2019ဒီဇင်ဘာလကလေးကရပ်ပေါင်း900ကျော်ဖမ်းဆီးခံခဲ့ရပြီးနောက်မိသားစုနဲ့ပြန်လည်စုံစည်းခွင့်ရတဲ့အပေါ်ဝမ်းမြောက်မိတဲ့ကြောင့်အင်ပီရိုကြေညာချက်ကဖော်ပြလိုက်တာပါမြန်မာနိုင်ငံကဖမ်းဆီးခံတခြားသတင်းသမားတွေလည်းအလားတူလွတ်မြောက်လာဖို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်မနေ့ကပဲအမေရိကန်ဒုတိယသမရမိုက်ပန့်စ်ကလည်းသတင်းလွတ်လို့ရင်ဖမ်းဆီးခံခဲ့ရတဲ့ရိုက်တာသတင်းတော်နှစ်ယောက်လွတ်မြောက်လာတဲ့အပေါ်ကြိုဆိုကြောင်းပြောဆိုလိုက်တယ်လို့ငွေကြေးဝင်ကြီးမက်ပွန်ပြေဟွာလည်းဒင်းတော်တွေကိုလွှတ်ပေးတဲ့ပေါ်ကျူဆိုပေမဲ့ကြံနေသေးတဲ့ဖက်စီကန်တင်းသမားတွေလွှတ်ပေးဖို့နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေပုံမူရရှိဖို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်ဒင်းတော်ကိုပါလုံးနဲ့ကိုချိုဆိုးတို့ကတော့မတိမငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့တင်းယူနေတော့2019ခုနှစ်ဒီဇင်ဘာလမှာဖက်စီကန်ခဲ့ရပြီးရခိုင်ပြည်နယ်ကလူမျိုးရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေအပအဝင်အစိုးရရဲ့လက်ဝဲတင်းချက်လက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တဲ့ဆိုတဲ့ဆွဆွဲချင်းနဲ့အရေးယူခံခဲ့ရတာဖြစ်ပါတယ်ဒင်းတော်နှစ်ယောက်လွတ်မြောက်လာတဲ့ပုံမှာတော့အမေရိကန်နာမကကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းတင်းလို့လက်ခွင့်နဲ့လူခွေရေးလှုပ်ရှားမှုအဖွဲ့တွေကလည်းကြိုဆိုခဲ့ကြပေမဲ့မြန်မာနိုင်ငံမှာသတင်းသမားတွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေပေါ်ဖိနှိပ်မှုတွေနဲ့ချိန်ချောက်မှုအန္တရာယ်တွေရှိနေစေဖြစ်တာကိုလည်းသတိပေးခဲ့ကြပါတယ်